လောင်ပြည်နယ်လွတ်မြောက်ရေးတပ် OPSLF TNL နဲ့စစ်ကောင်စီဂျာတရုတ်နိုင်ငံယူနန်ပြည်နယ်ခွေးမင်းမှာတွေ့ဆုံတဲ့ဆွေးနွေးပွဲမှာဆွေးနွေးပွဲညှိနှိုင်းဖို့အခက်အခဲခက်ခဲတဲ့အတွက်ရလဒ်တစုံတရာမရပဲပြီးဆုံးသွားခဲ့ပါတယ်။ဖေဖော်ဝါရီလ16ရက်နေ့နဲ့18ရက်နေ့တွေကတွေ့ဆုံခဲ့ပြီးနှစ်ဖက်တောင်းဆိုတင်ပြမှုတွေကိုသာအပြန်အလှန်လုပ်နိုင်ခဲ့တဲ့အကြောင်းနဲ့ဆွေးနွေးပွဲညှိနှိုင်းဖို့ခက်ခဲတဲ့အတွက်ဆွေးနွေးပွဲပြီးဆုံးခဲ့တဲ့အကြောင်းပလောင်ပြည်လွတ်မြောက်ရေးတပ်ဦးကဒီကနေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF အဖွဲ့အနေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်တန့်နိုင်ဖို့နှစ်ဖက်တပ်တွေရောက်ရှိနေတဲ့နေရာမှာရပ်တန့်ပြီးပြစ်ခတ်ရပ်ဆဲဖို့နဲ့နှစ်ဖက်စလုံးထိုးစစ်တွေရပ်ဆဲထားဖို့ drone အနေနဲ့တိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်တာလေယာဉ်ကဘုံချဲတာစတဲ့စီးရေလှုပ်ရှားမှုတွေအားလုံးကိုရပ်တန့်ဖို့တောင်းဆိုခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာနှစ်ဖက်ထိတ်ချုပ်ထားတဲ့နေမြေတွေကဒေသခံပြည်သူတွေနဲ့စာဝေးနေရေးစေဝါသက်ဆောင်ဖို့အတွက်ဖြတ်တန်းသွာလာခွင့်တွေပြုဖို့ကိုလည်းတောင်းဆိုခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ဆွေးနွေးပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူး။